အမေရိကန်နိုင်ငံသားရေးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလုတ်သမားရေးရာဌာနလက်ထောက်နိုင်ငံသားရေးဝန်ကြီးမိုက်ကယ်ဖော့စနာနဲ့အဖွဲ့ဟာဗုဒ္ဓဖူးနေ့ကနေပြည်တော်မှာမြန်မာဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့ပထမဦးဆုံးအကြိမ်လူ့ခွင့်ရေးဆိုင်ရာဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဒီဆွေးနွေးမှုဟာအတော့ကိုအပြုသဘောဆောင်တယ်လို့အမေရိကန်ဘက်ကလူ့ခွင့်ရေးဆိုင်ရာဆွေးနွေးမှုတွေဆက်လုပ်ဖို့အတွက်လမ်းဖွင့်ထားကြောင်းကိုလည်းပြောပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးတက်ကဆက်ပြီးတော့ပြောပြပေးမှာပါရှင်
။မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေရပ်ဆိုင်းစေဖို့အတွက်အရေးယူတန်ခတ်မှုတွေနှစ်ပေါင်းများစွာချမှတ်ခဲ့တဲ့အမေရိကန်နိုင်ငံကဒီမိုကရေစီရဲ့အပြောင်းအလဲတွေလှုပ်လာတဲ့မြန်မာနိုင်ငံအပေါ်မကြသေးခင်ကပဲပြစ်ဒဏ်ခတ်မှုတွေရှော့ပေါ့ပေးခဲ့ရကနေအခုပထမဆုံးချိန်ဖြစ်တဲ့အမေရိကန်မြန်မာလူ့ခွင့်ရေးဆိုင်ရာဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဗိုလ်တော်ဖူးနေသတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးဌာနပြောခွင့်ရဗစ်တိုးရီယာနူလန်ကပြောပါတယ်
Our first human rights dialogue with the government of Burma concluded earlier today in Naypyidaw. Assistant Secretary for Democracy, Human Rights and Labor, Michael Posner.
American Soya ye Myanmar Soya ne patthama u song a chain pyu lut de lu khwin ye san ya twet song swin ne mu go Boutta phu ne aso bai ga ne pyi daw ma pyu lut khe ba de.နိုင်ငံခြားရေးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလုတ်သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ဖော့စနာဦးဆောင်တဲ့အမေရိကန်ပြည်ထောင်စုအစိုးရဌာနအသီးသီးကအဖွဲ့ဝင်22ဦးပါဝင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။ဒီအဖွဲ့ထဲမှာသမ္မတအိမ်ဖြူရောအမျိုးသားလုံခြုံရေးဌာနကနေဒုသမ္မတယုံအမိမြေလုံခြုံရေးကာကွယ်ရေးဝန်ကြီးဌာနနဲ့နိုင်ငံတကာဖွံ့ဖြိုးရေးအထောက်အကူပေးမှုဆိုင်ရာအဖွဲ့တွေအထူးပါပါတယ်။မြန်မာနိုင်ငံရဲ့လူ့အခွင့်အရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေကိုဖြေရှင်းနိုင်မှုအစိုးရတရက်လုံးရဲ့ချင်းကပ်ဆောင်ရွက်မှုဖြစ်ပါတယ်
။အခုပြုလုပ်ခဲ့တဲ့ပထမဆုံးချိန်ဆွေးနွေးပွဲရလဒ်နဲ့ပတ်သက်ပြီးအတော်အပြည့်သဘောဆောင်တာကိုတွေ့ရတယ်လို့လည်းပြောပါတယ်။အခုတောင်းရောက်ခဲ့တဲ့ American Council အဖွဲ့ထဲမှာလူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုတောင်းဆောင်ကနေဆွေးနွေးမဲ့ကျွမ်းကျင်သူတွေပါဝင်ပြီးမြန်မာအစိုးရဘက်ကလည်းသူတို့နဲ့လိုလိုလားလားဆွေးနွေးခဲ့တာကိုသိရတယ်လို့ဆိုပါတယ်။ဒါကြောင့်လူ့ခွင့်ရေးဆိုင်ရာစံချိန်ပြီးတဲ့အစိုးရတရားဖြစ်လာအောင်ကူညီဖို့အမေရိကန်အစိုးရဘက်ကလမ်းဖွင့်ထားတယ်လို့လည်းပြောပါတယ်
။ We are confident that we have now an open channel withThe government of Burma to discuss human rights and
American Soya ဘက်ကအခုအခါမှာတော့လူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့မြန်မာနိုင်ငံအတွက်လူ့အခွင့်အရေးဆိုင်ရာစံချိန်မှီတဲ့အစိုးရတရက်ပေါ်လာရေးအတွက်ဆက်ပြီးတော့လက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်
။ American Soya အနေနဲ့နိုင်ငံရေးအကျဉ်းသားတယောက်မကြံပြန်ပြီးလှုပ်ပေးဖို့ဆက်လက်တိုက်တွန်းနေမှာဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးတိုးတက်ကောင်းမွန်လာစေဖို့အတွက်ဆက်လက်ပြီးကူညီသွားမယ်လို့လည်းပြောပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးမိုက်ကယ်ပေါ့စနာနဲ့အဖွဲ့ဟာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့တယ်လို့သူ့ရဲ့လွှတ်တော်ရေးရာကိုယ်စားလှယ်ဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစေရတော်က VOA ကိုပြောပါတယ်။